မ္မနိုင်ငံမှာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်နေပြစ်မှုကျူးလွန်မှုတွေရှိမရှိလူခွင့်ချိုးဖောက်မှုတွေနဲ့မတရားနိုင်ကျင့်မှုတွေအပြင်းထန်ရှိနေသလားဆိုတာတွေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ကြေညာမှုတွေကဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တွေ့ရှိလာတဲ့အချက်အလက်တွေကိုစက်တင်ဘာလကျလို့ရှိရင်ကုလသမဂ္ဂလူခွင့်ကောင်စီမှာတင်ပြဖို့သူတို့ပြင်ဆင်နေကြတာပါ။ဒီအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရုစမန်ကမြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီထွေထွေညီလာခံနဲ့လူခွင့်ရေးကောင်စီတွေကိုသူတို့ဖွဲ့ကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတင်ပြခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်အခြေအနေဟာအနည်းအကျဉ်းတိုးတက်လာခဲ့တယ်ဆိုပေမဲ့လူခွင့်ချုပ်ပုံပြဿနာတွေအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကချင်နဲ့ကျန်းမာရေးအတွင်းတိုက်ပွဲတွေကဆက်ဖြစ်နေပြီးခြားဒေသတွေမှာပါတင်းမာမှုတွေတိုးလာနေတယ်။လူခွင့်ချိုးဖောက်မှုတွေကရပ်မတော်ပဲဖြစ်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြည်ကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလှုပ်ထုံလို့နည်းတရလဲချမှတ်ထားပြီးတော့အဲ့ဒီလှုပ်ထုံလို့နည်းရ2011ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေရှိမရှိဆိုတာကိုချက်လက်ရှာဖွေရေးအဖွဲ့ကထောက်ထားတဲ့စမ်းသပ်မှုတွေစုဆောင်းမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီလုပ်ငန်းစဉ်အရတိတိပို့ပြီးတော့နည်းနည်းနည်းနည်းအချက်အလက်တွေကိုဆက်ပြီးတော့ရှာဖွေသွားမှာလို့ပြောပါတယ်